မြန်မာနိုင်ငံစကိုင်းတိုင်းထပ်ပိုင်းကောလင်းမြို့မှာသတင်းသက်တွေနဲ့ချီပြီးတော့မိုးဆက်တိုက်ရွာသွန်းခဲ့လို့ရေကြီးနေတဲ့အတွက်လူသေဆုံးမှုဟာအခုချိန်ထိဆိုရင်4ဦးရှိသွားပါပြီ။အခုချိန်ထိလည်းမိုးမဆဲသေးတဲ့အတွက်ကောလင်းမြို့ပတ်ဝန်းကျင်ကရွာတိုင်းနီးပါးရေမြုပ်နေပြီးတော့စိုက်ခင်းတွေလည်းပျက်စီးနေပါတယ်။ဒါကြောင့်ရေမြုပ်နေတဲ့ရွာတွေကဒေသခံတွေနေ့စဉ်စားတောက်ရေးခက်ခဲကိုစေတနာရှင်တွေကအလှငွေနဲ့ထမင်းထုတ်တွေတောင်းနဲ့ချီပြီးနေ့စဉ်ဝေငှပေးနေရတယ်လို့ကယ်ဆယ်ရေးလုပ်ငန်းဆောင်ရွက်နေတဲ့သူတွေကပြောပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုဇော်ဝင်းလိုင်ကပြောပြပေးပါအောင်ရှင်
။ဒီနေ့ရေကြီးမှုဟာကောလင်းမြို့တမိုင်းမှာလူအသေးပြောက်များတဲ့အဆိုးအဆုံရေကြီးမှုမျိုးမဟုတ်ပေမဲ့လည်းဇူလိုင်လ18ရက်နေ့ကစတင်လိုက်တဲ့မိုးဟာအခုချိန်ထိကောင်းကောင်းဆဲမသွားသေးပဲရေဟာခုနှစ်ပေလောက်ထိတက်ခတ်တာကြောင့်အိမ်လုံးကျွတ်ရေထဲပါသွားတာတွေရှိခဲ့တယ်လို့ဆိုပါတယ်။ဒီနေ့မိုးဟာတခြားနေ့တွေထူးခြားများပြားတဲ့အတွက်တမရဦးသိန်းစင်ကိုတိုင်ကောလင်းမြို့ကရေဘေးကယ်ဆယ်ရေးအခြေအနေတွေကိုတွားရောက်ကြည့်ရှုခဲ့ရတဲ့အထိစိုးဝါနေတာပါ။ကောလင်းမြို့မှာလက်ရှိဆောင်ရွက်နေတဲ့ကယ်ဆယ်ရေးလုပ်ငန်းအခြေအနေတွေအပါအဝင်လူသေဆုံးသွားတဲ့ဖြစ်စဉ်တွေကိုတော့ဥဆောင်လုပ်ကိုင်နေတဲ့လူမှုရေးအသင်းကတာဝန်ရှိသူကိုအောင်မျိုးဝေကအခုလိုဆက်ရှင်းပြပါတယ
်။ဒီရက်နေ့ကဒီရက်ပါခင်ဗျာ။ဒီရက်ဒီနေ့အထိလေ။
ဘသူတွေပါများပါလဲခင်ဗျာဟိုရေဘူးကပြောလို့ရမလားဒါဟိုတာမန်ရွာသားတွေလားမိသက်တယောက်ပါတယ်တော့ကျွန်တော်ကြားပါတယ်ဆိုတော့မိသက်တယောက်အပြင်ဂျန်နဲ့3ယောက်ကအရတ်တုတ်အရတ်သားတွေပဲလားဗျာ
ဟုတ်ကဲ့ဟုတ်ပါတယ်ခင်ဗျာဂျန်နဲ့3ယောက်တော့တာမန်အရတ်သားတွေအားလုံးကကြားလေးတွေကြီးရတာ
မိသက်ရဲဘော်ကတော့ကျွန်တော်ကြားတာသူကယ်ဆယ်ရေးလုပ်ရင်းနဲ့ပဲသူဟိုကိုကိုဆုံးသွားတယ်ကြားပါတယ်ဂျန်နဲ့3ယောက်ကရေနစ်ပြီးဆုံးတာလားရေနဲ့တခြားကိစ္စနဲ့ဆုံးတာလားခင်ဗျာဘယ်လိုမျိုးလဲသိလား
ရင်းနေပြီးတော့ပဲဆုံးတာပါခင်ဗျကျွန်တော်ရရှိတဲ့ဒီကိစ္စနဲ့ကတော့ရည်ရဲမျိုးပါပြီးတော့မှအပြန်ဒီကမှရှာဖွေချေပြီးတော့မှဟိုအလောင်းဆေးရတဲ့ဟိုအလောင်းကြီးရဲ့ဒီဆုံးပြီပါခင်ဗျာ
တမန်ကြီးကောလင်းကိုလာသွားတယ်ကြားပါတယ်ဟုတ်လား
ဟုတ်ပါတယ်ခင်ဗျာ
အော်သူလာတော့ကဘယ်လိုဘယ်နည်းလောက်ရှိသွားတယ်လဲကြာဘယ်နည်းလာလဲသူ
အင်း20နှစ်တင်ပါတယ်ခင်ဗျာဟုတ်
ဟုတ်ကဲ့သူကရောဗာဒီများအကူအညီပေးသွားလဲအင
်းတမန်ကြီးကတော့ဒီအဲ့ဒီအတွက်ဒီနောက်ထပ်တံဘူးကွန်မှာအင်တာနိုင်ငံအပိုင်းကိုအဓိကထားပြီးတော့မှဦးစားပေးပြောသွားပါတယ်ခင်ဗျာ let the lord ကတော့ဒီဆန်အိမ်မရာအထွေထွေတုံးကစ်ပေါက်39ခုလောက်နဲ့နောက်ပြီးဟိုတောက်ပိုင်းရေးပစ္စည်းစုံမျိုးစုံလူရန်သွားပါတယ်ခင်ဗျာ
ဆိုတော့အခုရွာတွေမှာရေမြုပ်တာအတော်တော်လေးစိုးစိုးဝါးဖြစ်နေတော့သူတို့အတွက်စားဖို့တောက်ဖို့အစားအကုန်လုံးတာဝန်ယူလုပ်ပေးနေရတယ်ဆိုတဲ့သဘောလားခင်ဗျာ
အဲဒီစားတော့ကျွန်တော်တို့ကဒီရေကဟိုဒီနေလို့ရအောင်ကြာစင်မသွားဘဲနဲ့အဲပြန်ကြံပြီးတော့ခက်ခဲနေတဲ့ဓာရီကျွန်တော်တို့ကြံနေရခင်ဗျာ
တနေ့တနေ့ကိုထမင်းတုပ်အရေးဘလူးဘနေရောက်စားအတွက်များချက်ပေးနေရလဲဗျာအခု
ဟုတ်ကဲ့ဒီတစ်ခါလေးကြာရင်ကျွန်တော်တို့ဒီနေ့နဲ့မှလည်းတဲ့ပြင်းနဲ့တပ်ဖွဲ့အင်အားတွေနဲ့ကျွန်တော်တို့ဝိုင်းဝန်းပြီးတော့လုပ်ပိုင်ရတာရှိတော့အလုံးလောအားအင်အားတွေနဲ့လည်းတောင်းကနအထက်မှာကျွန်တော်တို့ဒီရင်ကနေတစ်ခါတလေတောင်းရှိတတ်ပါတယ်ခင်ဗျာကျွန်တော်တို့ဒီကောလင်းရဲ့နေမှာရှိတဲ့အမှုရေးဖွဲ့ကြီးတွေနဲ့ဘရိုက်တာအတွင်းနေရတော့ဒီအဓိကပေါ့စဖြစ်တယ်ရနေပြီးအခုတိတစ်လျှောက်လုံးတက်တိုက်ပြေလို့ပဲတော်အားပေးနေကြပါတယ်တချို့မိလို့ကြောင်မှာကျွန်တော်ချက်ပြုတ်ကြည့်မှုတဲ့ဖွဲ့ရတယ်လေတော်တော်ကြီးတွေချင်းမြန်ခံရက်တည်ပြီးတော့မှဟုတ်ဆက်လက်ပြီးတော့မှနိုင်ငံလောက်ဝင်နေတော့ထားနေကြတယ်မှမပြတ
်ပစ္စည်းဆုံးရှုံးမှုအတိုင်းအတာနဲ့ကြည့်မယ်ဆိုရင်တော့အခုနှစ်ရေကြီးတာဟာအဆိုးဆုံးပဲလို့ကောလင်းမြို့ကတခြားဒေသခံတူကလည်းအခုလိုပြောပြပါတယ
်အေးဟိုဟာဆုံးရှုံးမှုကတော့အဆိုးဆုံးပဲလူတွေကတော့နေရပါတော့နေရကအကုန်နှစ်ပြိုးရလဲနေ့ဆိုင်ပြီးကားရှိတယ်အကုန်ဆုံးရှုံးတော့အားမော်တခြားကြောက်ပြိုးထောင်ထားရလဲအကုန်ဆုံးရှုံးအတိုင်းနဲ့ပါရထားလမ်းတွေဒီကနေဒီနာရီတော့ပေါက်သွားပြီ။မာကြီးဘက်ကနေဆိုမလာနိုင်သေးဘူးပဲရထားလမ်းတွေကအဲဝါလောက်ထိပေါက်တယ်နော်။ကန့်ပြီးလောက်ထိပေါက်တယ်နော်။တကားတွေတော့ကျိုးနေလို့ဆိုးသွားတယ်ဆိုတော့တန်တန်လမ်းတွေကလေ
။ကြာတာပရိနေနောက်ပိုင်းအထိနောက်ဆုံးရရှိတဲ့သတင်းအရာကတော့ကောလင်းမြို့အရှိတောင်ဘက်မှာရှိတဲ့တောင်ပုံရွာကအင်ဂျီ17လုံးလောက်ရေထဲမျောပါသွားပြီးလူအသေးပြောက်တော့မရှိဘူးလို့သိရပါပါခင်ဗျာ။